ဘရစ်ဇီလကိုရဲဥရောပသမဂ္ဂကနေခွတ်တက်ဖို့ဗြိတိန်ဆုံးဖြတ်ခဲ့ပြီး၁၂လတောင်မကြည့်တဲ့အချိန်မှာပဲအထူးထူးရွေးကောက်ပွဲကိုအချိန်ဆပြီးလာမယ့်ဂျွန်လမှာကျင်းပရေးဝန်ကြီးချုပ်ထရီဇာမေရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဗိုလ်ထုံးကြီးကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်အခုကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲရလာဟာလဲဗြိတိန်ဘရစ်ဇီကနေနှုတ်ထွက်ရေးအတွက် EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာတက်ရောက်မှုအတော်လေးရှိစီမှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်အပြည့်စုံကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
ပြည်ထောင်မှာထွေထွေရွေးကောက်ပွဲကြီးကို2020အစားဇွန်လမှာကျင်းပမယ်လို့မျှော်လင့်ပေးဝန်ကြီးချုပ်ထရီဇာမေရဲ့အင်္ဂါနေ့ကကြေညာချက်ကိုပြည်ထောင်စုတော်မှာပုထုနေ့ကမဲခွဲဆုံးဖြတ်ပြီးအခြေအတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဥရောပသမဂ္ဂကနေပြည်ထောင်နှုတ်ထွက်တဲ့ Brexit ကိုလက်တွေ့အကောင်အထည်ဖော်ရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဒီရွေးကောက်ပွဲဟာနိုင်ငံတွေအကောင်ဆုံးအနေထားကိုရှိတယ်မှာဖြစ်တယ်လို့ဝန်ကြီးချုပ်နေကသွတ်တော်မှာပြောကြားခဲ့ပါတယ
် A general election is the best way to strengthen Britain's hand in the negotiations ahead because securing the right deal for Britain
အထွေထွေရွေးကောက်ပွဲကြီးကျင်းပခြင်းအဖြစ်ရှေ့မှာလှုပ်ဖို့ရှိတဲ့စိတ်ဆက်ညှိနှိုင်းမှုတွေမှာဗြိတိန်ရဲ့ပြောနိုင်ဆိုနိုင်အားကိုပို့ပြီးတော့ခိုင်မာစေမှာဖြစ်ပါတယ်ကျွန်မရဲ့အဓိကဦးစားပေးမှုကတော့ဗြိတိန်အတွက်အကောင်ဆုံးသဘောတူညီမှုကိုရရှိနိုင်ဖို့ပဲဖြစ်ပါတယ်ကျမတို့ဒါကိုဖော်ဆောင်နိုင်မယ်လို့လည်းအပြည့်အဝယုံကြည်ပါတယ်
။ဘူဂျီယုတ်ရဲ့ခုလိုပြောကြားချက်ကိုသွတ်တော်မှာအချိန်အနည်းဆွေးနွေးခဲ့ကြရမှာတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘန်ကဘူဂျီယုတ်ဘီနီနဲ့ယာဒူလက်ခံစင်ကရွေးကောက်ပွဲကိုစောစောစီးစီးမလုပ်ပါဘူးလို့ပြောခဲ့တာကိုထောက်ပြပြီးခုလိုစိတ်ပြောင်းလဲတဲ့ဘူဂျီယုတ်ကိုစိတ်ပချရဘူးလို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လို့လေသူကရွေးကောက်ပွဲကိုစောစောစီးစီးကျင်းပတာကိုတော့ကြိုးစိုးတဲ့အကြောင်းပြောခဲ့ပါတယ်။သွတ်တမမိနစ်60ကြာအစီအတင်ဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာအောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘဂိုကမဲခွဲတဲ့ရလဒ်ကိုခုလိုကြေညာခဲ့ပါတယ်
။ The eyes to the right 522 the nose to the left 13 so the eyes have it
ထောက်ခံမဲက982မဲကန့်ကွယ်မဲက73မဲထောက်ခံတဲ့ဘက်ကနိုင်ရရှိသွားပါတယ်လို့အောက်လွတ်တော်ဥက္ကဋ္ဌကကြေညာခဲ့တာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကကြေညာသွားတဲ့အတိုင်းထောက်ခံမင်း922မင်းကန့်ကွက်မင်း73မင်းနဲ့ဗြိတိန်လွှတ်တော်ကနေဝန်ကြီးချုပ်ထရီဇာမေအဆိုပြုတဲ့အတိုင်းရွေးကောက်ပွဲကိုဇွန်လ10ရက်နေ့မှာကျင်းပဖို့တခဲနဲ့သဘောတူလိုက်ကြတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ရွေးကောက်ပွဲကျင်းပခြင်းအဖြစ်သူ့အပေါ်လွှတ်တော်ရဲ့ထောက်ခံမှုကိုအားဖြည့်ပေးရကြောင်းမှာဖြစ်တယ်လို့EU ကနေနှုတ်ထွက်ရေးတွေဗြိတိန်ကဆွေးနွေးညှိနှိုင်းကြမှာလေသူ့တွေဇက်တီချက်ခိုင်မာစီမဲလို့မျှော်လင့်ထားတာလည်းဖြစ်ပါတယ်ဗြိတိန်သို့တော်မှာလောလောဆယ်အခြေတည်ဆွေးနွေးနေတဲ့အရေးကြီးတဲ့ပြဿနာတွေအနေနဲ့ဥရောပသမဂ္ဂကနေဗြိတိန်အပြီးပိုင်းခွဲထွက်ရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းချပြနိုင်ရင်ပြင်စကော့တလန်ရဲ့အနာဂတ်အရေးလဲပါဝင်တာဖြစ်ပါတယ်စကော့တလန်ဟာတီးခြားခွဲထွက်ပြီးလွတ်လပ်စွာရပ်တည်ဖို့အတွက်ပြည်လုံးချုပ်လူမှုစံတာခံယူပွဲကျင်းပဖို့တောင်းဆိုမှုတွေလည်းတိုးနေတာလည်းဖြစ်ပါတယ်။ဗြိတိန်မှာတချို့ဝေဖန်ရေးသမားတွေကတော့ခုလိုရွေးကောက်ပွဲကြီးကိုစောစီးစွာကျင်းပခြင်းအဖြစ် EU ကနေစောက်ထွက်တဲ့အစီအစဉ်ကိုဟန်တားနိုင်ဖို့အခွင့်အရေးရလိမ့်မယ်လို့မျှော်လင့်ဓာတ်ပြီးရှိပေမဲ့လို့လည်းလက်ရှိလူမှုစစ်တမ်းကောက်ခံချက်တွေက EU ကနေနှုတ်ထွက်လူသူတွေဘက်ကအားကောင်းနေတဲ့အတွက်လည်း Mrs. May နေနဲ့ Brexit ကိုစဉ်းစားနှိမ့်နိုင်ရမှာပိုပြီးအသာစီမဲ့အနေအထားလေးရှိတာဖြစ်ပါလေ။ဇွန်လကျင်းပမယ့်ထွေထွေညှိနှိုင်းပွဲကြီးမှာသူ့ရဲ့ Conservative Party ကအမတ်နေရာအများစုအနေရရင် Mrs. Meany နဲ့နောက်ထပ်ထွေထွေညှိနှိုင်းပွဲကြီးကို2022ခုနှစ်အထိကျင်းပပေးစရာလိုတော့မှာမဟုတ်တဲ့အတွက်ကြောင့်လေ EU ကနေခွဲထွက်ရေးအတွက်စနစ်တကျအချိန်ယူပြီးတော့စီစဉ်ချမှတ်နိုင်မယ့်အခွင့်အလမ်းလေးရရှိစီမှာဖြစ်ပါလေ။ဒီကြိုနေနဲ့သူရဲ့ conservative party ပေါ်လူလူရဲ့ထောက်ခံမှုအားကောင်းနေခြင်းဖြစ်တဲ့အတွက်ကြောင့်လေဒီအခွင့်အရေးကိုလက်လွတ်မခံဘဲအခုလိုရွေးကောက်ပွဲကိုစောစီးစွာကျင်းပဖို့ရုတ်ရက်ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ Mrs. May ရဲ့အင်္ဂါနေ့ကကြေညာချက်ကြောင့် pound sterling တန်ဖိုးဟာတခြားငွေကြေးတန်ဖိုးတွေထက်တက်လာတဲ့အတွက်ကြောင့်လေသို့တော်မှာ Mrs. May party ကအနိုင်ရဖို့ရှိပြီးဥရောပသမဂ္ဂကခွဋ်ထွက်မှုမှာလေချောမွေမယ်အလားလားရှိတယ်လို့ငွေကြေးဈေးကွက်တွေကဆက်မနေကြဘူးညတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါရဲ့ရှင်